2012ခုနှစ်တုန်းကပါကစ္စတန်နိုင်ငံမှာပုံအောင်နေတဲ့အယ်ကိုင်ဒါအကြမ်းဖက်အုပ်စုခေါင်းဆောင်အိုဆာမာ ဘင်လာဒင်ရဲ့ခြံဝင်းကိုတကောင်ရန်ချိန်မှာဝင်ရောက်စီးနင်းပြီးတိုက်ခိုက်ခဲ့ရမှာပါဝင်ခဲ့တယ်လို့သူဟာဘင်လာဒင်ကိုတပ်ပစ်ခဲ့သူဖြစ်ကြောင်းအမေရိကန်ရေတပ်ကွန်မန်ဒိုစစ်ပြန်တယောက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်သူရဲ့နာမည်ကို၃နှစ်ကျော်လျှို့ဝှက်ထားရကနေအခုဘင်လာဒင်ကိုတနက်နဲ့တုံးချက်သူပြစ်ခတ်ခဲ့တယ်လို့ရောဘတ်အိုနီးလ်ဆိုသူကအမေရိကန်သတင်းဌာနတွေကိုပြောကြားလိုက်တာပါ။နှစ်ချက်ဟာနှစ်ဖူးကိုထိမှန်ပြီးအဘော့တဘတ်မြို့နေအိမ်တွင်းကသူ့ရဲ့ဂရင်းရှိမှာလဲကျသွားခဲ့ပြီးတဲ့နောက်နောက်ထပ်တစ်ချက်ထပ်ပြီးပြစ်ခတ်ခဲ့တယ်လို့ပြောဆိုပါရတယ်။အိုနီးကသူဟာဘင်လာဒင်ရဲ့နေအိမ်ဝင်းတွင်းကိုဝင်ရောက်ခဲ့တဲ့ Navy Seal လို့ခေါ်တဲ့ရေတပ်အထူးကွန်မန်ဒိုအုပ်စု6ရဲ့ရှေ့ဆုံးနေရာအနီးမှာရှိနေကြောင်းနဲ့2000ခုနှစ်ကအမေရိကန်နိုင်ငံမှာလူပေါင်း 3,000 လောက်တပ်ဖြတ်ခဲ့တဲ့ဖြစ်ရပ်ကြီးကိုကြိုးကန်စီစဉ်ခဲ့သူကြီးနဲ့ထိတ်တိုက်တွေ့ဆုံခဲ့တယ်လို့ပြောဆိုလိုက်ပါတယ်သူရဲ့ညကြည့်မျက်မှန်ကတဆင်ဘင်လာဒင်ကိုမတွေ့ရခင်မှာပဲဘင်လာဒင်ရဲ့အခန်းကိုပထမဆုံးရောက်သွားတဲ့ကွန်မန်ဒိုကတစ်ချက်ဆပြီးပြစ်ခတ်လိုက်တာလွဲသွားပုံရကြောင်းအိုနီးကပြောပါတယ်အနည်းဆုံး Navy Sea Commando 2ယောက်ကလည်းဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့ကြောင်းအသက်38နှစ်တွင်ရွယ်အိုနီးကပြောပါတယ်